အစိုးရကပြုပြင်ရေးလုပ်နေကြောင်းပြောနေတော့ကရင်နဲ့မွန်ပြည်နယ်ပဲခူးနဲ့တနင်္သာရီတိုင်းမှာဒေသခံတွေအတင်းအဓမ္မရွှေ့ပြောင်းခံနေရကြောင်းကရင်လူ့အခွင့်အရေးအဖွဲ့ရဲ့ရတ္တိယာပျောက်ဆုံးခြင်းဆိုတဲ့မတ်လအစည်းအဝေးခန်းစာမှာဖော်ပြပါတယ်2017ဇန်နဝါရီလက2017နိုဝင်ဘာလအထိနှစ်နှစ်နီးပါးကွင်းစင်းလေ့လာပြီးရေးထားတဲ့အစီရင်ခံစာပါပဲ။တရားစတာထုတ်ယူရေးရေးအားလျက်စစ်တစ်ထုတ်လုပ်ရေးစိုက်ပျိုးရေးနဲ့စက်ပူစီမံကိန်းတွေအကောင့်တွေဖော်ရမှာမြေယာသိမ့်ပိုက်ပြီးဒေသခံတွေကိုနှီးမျိုးစုံနဲ့နှင်ထုတ်နေတယ်လို့ဆိုပါတယ်။အစိုးရနဲ့ KNU ကရင်အမျိုးသားအစည်းအရုံးအပြစ်ခတ်ရဆဲထားပြီးပဲဒေသခံတွေရဲ့မြေယာပိုင်ဆိုင်မှုကိုကာကွယ်နိုင်တဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။လက်နဲ့ကင်တွေကြီးစိုးခဲ့တဲ့နယ်မြေဖြစ်တာမို့အစိုးရတပ်သို့မဟုတ်တိုင်းရင်းသားလက်နဲ့ကင်နဲ့ပုဂ္ဂလိကကုမ္ပဏီပူးတွဲလုပ်ကင်တဲ့စီမံချက်ကိုဆန့်ကျင်ဖို့မဝင့်မရဲဖြစ်နေကြတယ်လို့ဆိုပါတယ်။ဒီလိုအချိန်အခါမှာဒေသခံတွေအတွက်အကျိုးရှိမဲ့မြေယာအသုံးပြုခွင့်စနစ်ကိုကျင့်သုံးသင့်တယ်လို့အကြံပြုထားပါတယ်
။လက်မြေအသိမ်းခံရတာကိုဒေသခံလက်သမားတွေဘယ်လိုကာကွယ်ရမှန်းမသိဖြစ်နေပါတယ်။အစိုးရထုတ်ပြန်တဲ့ဥပဒေသစ်တွေအတိုင်းမပုံတင်ဖို့စ조사တော့လဲဌာနဆိုင်ရာတွေကိုလက်ပေးရတဲ့အတွက်ကုန်ကြစရိတ်များလွန်းတယ်လို့ဆိုပါတယ်တကယ်တော့လေယာဥပဒေသစ်ဟာဒေသခံတွေကြုံတွေ့နေရတဲ့မြေယာပြဿနာကိုဖြေရှင်းပေးနိုင်တာမဟုတ်ဘူးလို့ဆိုပါတယ်အရသာတစ်ပိုင်းအစိုးရပြဋ္ဌာန်းတဲ့မြေယာဥပဒေတွေမှာပုဂ္ဂလိကပိုင်ဆိုင်မှုကိုရှင်းပြထားတာမျိုးမရှိပေမဲ့အစိုးရပိုင်နာကအများဆုံးဖြစ်နေပါတယ်ဘိုးဘွားပြည်ပြင်ရောရအစင်လာရမြေယာပိုင်ဆိုင်အသုံးပြုတဲ့ဒလိသို့မဟုတ်ပေါ်ပွားပိုင်မြေကိုအစိုးရမြေယာဥပဒေကအတိအမှန်မပြုတ်ပါဘူး။ဒါကြောင့်မို့ရိုးရာအစင်လာရလက်ရလောက်ကင်လာသူကိုမြေယာပိုင်ဆိုင်ခွင့်ပေးတဲ့နယ်လို့ဆိုပါတယ်
။ကရင်ပြည်နယ်မှာအပြည့်အခက်ရဆက်ပြီးတဲ့နောက်ပိုင်းမှာမြေယာသိမ့်ပိုက်မှုများပြားလာပါတယ်။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာအာဏာပိုင်တွေပူးပေါင်းပြီးသိမ့်ယူတာဖြစ်ပါတယ်။မြေယာသိမ့်ယူမှုကိုကင်တွယ်ဖို့လေယာမြေစုံစမ်းရေးကော်မရှင်ကိုလွှတ်တော်ကဖွဲ့စည်းထားပါတယ်။2017နောက်ပိုင်းမှာဖအားနဲ့တန်တောင်မြို့နယ်ကိုဒီကော်မရှင်လာသွားပြီးမချေနှက်ချက်တွေကိုတိုင်ချဖို့အားပေးစကားပြောပါတယ်။ဒါလို့အေးအေးယူဆောင်ရွက်တာကိုချီးမွမ်းရမှာဖြစ်ပေမဲ့တိုင်ချတာကိုဖြေရှင်းနိုင်စွာမရှိဘဲဖြစ်နေပါတယ်။ဒါကြောင့် KNU တို့မဟုတ်စီးပွားရေးကုမ္ပဏီကိုတိုင်စာပေးဖို့တာမျိုးတွေလုပ်ကြပါတယ်။တချို့နေရာမှာဆိုရင်လယ်သမားတွေစူပေါင်းဆွေးနွေးပြီးအဖွဲ့အစည်းအနေနဲ့မြေယာသိမ့်ပိုက်မှုကိုစန့်ကျင်တာမျိုးတွေလုပ်လာကြပါတယ်။
မြေယာနဲ့ပတ်သက်တဲ့မကျေနပ်မှုနဲ့ညံ့တာမှုတွေတိုင်ကြားခွင့်ပေးထားတာကိုကြည့်ရင်အစိုးရဟာမြေယာပြဿနာကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိတာကိုဖော်ပြရာရောက်ပါတယ်။ဒါပေမဲ့မြေယာပြုပြင်ရေးရဲ့အမြင့်ဆုံးဥတီချက်ဟာတိုင်းသူပြည်သားတွေရဲ့အုတ်စာပစ္စည်းပိုင်ဆိုင်ခွင့်ကိုကာကွယ်ဖို့သာဖြစ်ရပါလိမ့်မယ်။ဒေသဆိုင်ရာဖွံ့ဖြိုးရေးအစီအစဉ်တွေမှာဒေသခံအဖွဲ့အစည်းပါဝင်ဆောင်ရွက်တာဟာအကောင်းဆုံးဖြစ်ပေမဲ့မိမိဒေသအကျိုးရှိအောင်လုပ်နိုင်ဖို့လည်းလိုပါတယ်။ဥပဒေအရဆန်သတ်မှတ်ချက်ထားဖို့လိုအပ်ပါတယ်။ဥပဒေအရကာကွယ်ထားတာကိုပြည်သူအသုံးပြုခွင့်မပြုရဘူးလက်တွေ့မကျင့်သုံးနိုင်ဘူးဒေသခံတွေနဲ့မတင်တော်ဘူးဆိုရင်လည်းပြဿနာဖြစ်နိုင်ပါတယ်မတရားတဲ့မြေယာကိစ္စဖြစ်ရှင်းတဲ့အစဉ်အဆက်မှာဒေသခံရွာသားတွေပါဝင်နိုင်လေအကျိုးရှိလေဖြစ်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအရမြန်မာပြည်ထဲကမြေအလုံးကိုအစိုးရပိုင်ဖြစ်နေပါတယ်မြေလွတ်မြေလတ်မြေရိုင်းကိုလေယာစီးပွားရေးလုပ်ငန်းအတွက်အစိုးရကခွဲထမ်းချပေးနိုင်ပါတယ်တကြိမ်မှာဧက9000လုပ်ခွင့်ပေးပြီးဧက9000အထိခွင့်ပြုနိုင်တယ်လို့ဆိုပါတယ်နိုင်ငံအကျိုးအတွက်မြေယာဝင်ငှတဲ့ကိစ္စမှာဒေသခံလင်သမားတွေဟာပြောရေးဆိုခွင့်မရှိပါဘူးဒါပေမဲ့လင်ယာထွက်ကုန်ကိုတရားပြတ်တဆောအကျိုးခံစားနိုင်ဖို့အတွက်လင်သမားအခွင့်အရေးကိုကာကွယ်တဲ့ဥပဒေကိုပြဋ္ဌာန်းရမယ်လို့အခြေခံဥပဒေမှာညွှန်ကြားထားပါတယ်လင်ယာကန္တဥပဒေတွေနဲ့အညီတောင်းသူလင်မအဖွဲ့အစည်းကိုတည်ထောင်နိုင်တယ်လို့လင်ယာမြေဥပဒေကခွင့်ပြုထားတာဟာအလားအလာကောင်းအဖြစ်သုံးသပ်ပါတယ်ဒါပေမဲ့စုံစမ်းရေးကော်မရှင်မှာဒေသခံတွေပါဝင်လာအောင်စီစဉ်ထားတာမျိုးမရှိပါဘူးအစိုးရစီမံကိန်းအကောင့်အထည်ဖော်ရမှာဒေသခံကိုဂရုမစိုက်ပဲတစ်ဖက်တက်လောက်တာများပါတယ်အစိုးရစီမံကိန်းတိုင်းလူလူမှာဒေသခံတွေနစ်နာဆုံးရှုံးနေတာမို့လူ့အဖွဲ့အစည်းကိုဘယ်လိုအကျိုးသက်ရောက်တလဲဆိုတာကိုသိနိုင်ဖို့အတွက်ဒေသခံတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုကြောင်းကရင်လူ့အဖွဲ့ကြီးအစည်းအဝေးမှာဖော်ပြထားပါတယ်